တခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့အခြေအနေနဲ့ပတ်သက်ပြီးတော့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမှုကိုတာဝန်ကရင်နာခဲ့တယ်လို့မြန်မာစစ်တပ်ကတရားဝင်ထုတ်ပြန်ခဲ့ပါတယ်ဖြစ်ခဲ့တဲ့အခြေအနေပေါ်ကင်တွယ်ရမှာအားနည်းချက်တွေရှိတာကြောင့်တာဝန်ဆက်လက်ထမ်းဆောင်ခွင့်ကိုရင်နာခဲ့တယ်လို့သုံးတော့မိမဲ့စစ်တပ်ကနေနားပေးတာလားဒါမှမဟုတ်နေရာရွှေ့ပြောင်းတာလားဆိုတာတော့ရှင်းရှင်းလင်းလင်းမဖော်ပြပါဘူးဒါအပြင်ပြည်မှုကျွလွန်တဲ့အရာရှိစစ်သည်9ဦးရဲတပ်ဖွဲ့ဝင်3ဦးတို့ကိုလည်းတည်ဆဲဥပဒေနဲ့အရေးယူအပြစ်ပေးခဲ့တယ်လို့ဖော်ပြထားတယ်ဒါလို့ဆောင်ရွက်နေတဲ့ဂျာဘာပဲတက်မရော်ရဲ့မူဝါဒမဟုတ်တဲ့တူးချင်းလုတ်ကင်မှုအမှားတွေကိုပုံကြီးချဲပြီးတက်မရော်တရားလုံးကကျူးလွန်နေတဲ့အောင်ဆွဆဲမှုတွေလုပ်တယ်ဆိုပြီးတော့မကြခင်ကဥရောပတမကရဲ့မြန်မာစစ်တပ်ကိုအရေးယူမယ်ဆိုတဲ့သဘောထားထုတ်ပြန်ချက်ကိုလည်းပြန်လည်တုံ့ပြန်ပါတယ်။ရိုဟင်ဂျာအရေးဒီစစ်တပ်နဲ့ပတ်သက်လို့ဗြိတိန်လွှတ်တော်မတ်တရဲ့ဆွဆဲချက်တွေ EU ဥရောပတမကနိုင်ငံဂျာအရေးရာကောင်စီရဲ့ဆုံးဖြတ်ချက်တွေဟာတက်မရော်ရဲ့လုံခြုံရေးဆောင်ရွက်မှုနဲ့ရခိုင်ရေးအစိုးရဆောင်ရွက်ချက်တွေအပေါ်ပြည်တွင်းပြည်ပကနေအထင်မြင်လွဲမှားစရာတွေဖြစ်စေတယ်လို့ဆိုပါရယ်မြန်မာစစ်တပ်ကြီးရဲ့ကဲပို့ချုပ်မှုကြီးမင်းအောင်လိုင်ကို ICC ပြည်မှုဆိုင်ရာနိုင်ငံတကာတရားရုံးမှအရေးယူနိုင်ရေးအတွက်ဗြိတိန်လွှတ်တော်မတ်တရားကျော်ကနေဗြိတိန်အစိုးရကို February လကုန်မှငါပြားပေးခဲ့ကြပါရယ်အဲဒီနောက်ဥရောပတမကနိုင်ငံသားရေးကောင်စီမြန်မာရေးဆုံးဖြတ်ချက်မှာတော့မြန်မာနိုင်ငံနဲ့စီးရေးဆက်ဆံမှုတွေကိုရှော့ချဖို့နဲ့ရခိုင်ရေးတာဝန်ရှိစစ်ကောင်ဆောင်တွေကိုပြစ်မှတ်ထားအရေးယူဖို့အဆိုထည့်သွင်းခဲ့တာပါမြန်မာစစ်တပ်ရဲ့ထုတ်ပြန်ချက်မှာတော့ဒါရီယာလုံချံဖန်တီးရဲ့ဆွဆဲချက်တွေအပေါ်အခြေတည်ထားတာဖြစ်ပြီးတကယ်တမ်းရခိုင်ရေးအခုကြုံနေရတဲ့ကိစ္စတွေမှာအာစာလက်နက်ကိုင်အဖွဲ့ရဲ့အကြမ်းဖက်တိုက်ခိုက်လာမှုကြောင့်သာဖြစ်တယ်လို့တုံ့ပြန်ထားပါတယ်ခင်ဗျာ